မြန်မာနိုင်ငံမှာရွေးကောက်ပွဲတွေအောင်အောင်မြင်မြင်ပြီးဆုံးသွားပြီးတဲ့နောက်လက်ရှိအစိုးရကအစိုးရတက်လက်ထဲကိုချော့ချော့မွေ့မွေ့လွှဲပြောင်းရေးနဲ့ပတ်သက်ပြီးပြည်တွင်းမှာစိုးရိမ်မှုတွေဆက်ပြီးရှိနေတယ်လို့နိုင်ငံတကာကလည်းဒီကိစ္စကိုပဲအဓိကထောက်ပြပြောဆိုနေပါတယ်။တက်ကြွလှုပ်ရှားသူတွေနဲ့လေလာဆောင်ကြည့်သူတွေကြားတဲ့ဒီလွှဲပြောင်းရေးကိစ္စအနှောက်အယှက်ကင်းကင်းနဲ့ဖြစ်ပါမလားဆိုတဲ့အပေါ်သဘောထားအမျိုးမျိုးတွေရှိနေကြပါတယ်။ရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းပေးမယ်လို့မြန်မာပြည်သူတွေကိုရောနိုင်ငံတကာအတိုင်းဝိုင်းကိုပါသမရဦးသိန်းစိန်အပါအဝင်တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နှစ်ဦးလုံးကကတိပေးပြောကြားထားတာပါဒါကြောင့်လဲလွှဲပြောင်းရေးကိစ္စဖြစ်လာလိမ့်မယ်လို့မြင်ကြောင်းမြမနိုင်ငံရေးအကဲခက်ဦးအောင်သူငင်းက VOE ကိုပြောပါတယ
်အာနာလွှဲပြောင်းတဲ့ကိစ္စရတော့ဖြစ်လာပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလက်ရှိသမရဦးသိန်းစိန်ကဟိုလူသိရှင်ကသူတိပေးတာတွေရှိပါတယ်နောက်တစ်ခါအခုတိပက်အစည်းအဝေးသွားတဲ့ဆံပါဒီအာဆီယံခေါင်းဆောင်တွေနောက်နိုင်ငံတကာခေါင်းဆောင်တွေကြားထဲမှာလဲအာနာကြောက်ပြီးပြောပါတော့ရေကောက်ပြန်နိုင်ရတဲ့ပါဒီကိစ္စတွေကိုသိကြည့်ရတာလေးဆိုတော့ကျွန်တော်မြင်တာကတော့ဒီအာနာကြောက်တဲ့ကိစ္စကတော့ဖြစ်လာပါလိမ့်မယ်နိုင်ငံတကာဘက်မှာကြတော့လေကျူးရိုက်နေဆိုတာကတော့ဒါ1990ရေကောက်ပွဲတုန်းကရလဒ်ကိုညှင်းနေတဲ့ကိစ္စတွေဆိုတော့ကျူးရိုက်နေဆိုတာကလည်းတဘာဝတော့ကြပါလိမ့
်မယ်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရေကောက်ပွဲကိုချီချူးဂုံပြူကြောင်းနဲ့မြ мян ဆက်ဆက်နဲ့စနစ်တကျအာနာလွှဲပြောင်းဖို့တိုက်တွန်းကြောင်းဖော်ပြထားတဲ့အဆိုပြုချက်ကိုအမေရိကန်အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Republican အမတ် Mitch McConnell နဲ့နောက်ထပ် Republican အမတ်ဖြစ်တဲ့ John McCain တို့နှစ်ဦးဦးဆောင်ပြီးပြီးခဲ့တဲ့ရက်ပိုင်းကအထက်လွှတ်တော်မှာတင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာလွှဲပြောင်းရေးချွတ်မွေစီဖို့နိုင်ငံတကာအတိုင်းဝိုင်းကသာမကမြန်မာပြည်သူတွေဘက်ကလည်းတန်တရားနဲ့စောင့်ကြည့်နေကြတယ်လို့88မျိုးဆက်ငင်းကြေးရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တအုပ်ဖြစ်တဲ့ကိုမြအေးက VOE ကိုပြောပါတယ
်အာဏာလွှဲပြောင်းဖို့လဲချွတ်ချောမှုမရှိဘူးမရှိဘူးပေါ်ပါတော့ဟိုအမေရိကန်မှမဟုတ်ဘူးကြာကျွန်တော်တို့ပြည်တွင်းမှာရှိနေတဲ့သူတွေလည်းစိတ်ပူကြတာပဲအဲ့ဒါတော့အခုတည်းကကျွန်တော်တို့ဒီချွတ်ချောမှုမအာဏာလွှဲပြောင်းပါလားဆိုတဲ့ဟိုတနေ့အမျိုးမျိုးကြံနေရတာလုံးလုံးကြီးဒီလုံးချောနေတဲ့အခြေအနေမျိုးပေါ့မမြင်ဘူးပေါ့နော်အဲ့တော့ဟိုချက်ချင်းမမောနဲ့အာနာပြောင်းနေတော့ကောင်းပါလေအဲ့ဒါကြောင့်မျိုးကျွန်တော်ဒီအမေရိကန်မှာဟိုအမေရိကန်နိုင်ငံကနေပြီးတော့မြန်မာပြည်ချက်ချင်းမမောအာနာပြောင်းနေတဲ့ပတ်သက်ပြီးတော့တိုက်တွန်းတိုးတက်ချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ဒီလိုလေထောက်ခံတယ
်မြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေကနှစ်ပေါင်းများစွာကူညီအားပေးခဲ့ကြတဲ့အထက်မှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍပိုပြီးအရေးပါတယ်လို့လည်းကိုမြအေးကသုံးသပ်ပါတယ်
ကျွန်တော်တို့အမေရိကန်ခံရတာအရင်အရေးကြီးတယ်ပြပါတယ်ကျွန်တော်တို့ဒီဆေးဆိုးရလက်ထက်တခြားတို့ကအမေရိကန်နဲ့မြန်မာနဲ့ဆက်ဆံရေးမပြေလည်ခဲ့ဘူးကြမပြေလည်ခဲ့ဘူးအဲ့တော့ကျွန်တော်တို့နေနဲ့ဆေးဆိုးရလက်ထက်တခြားတို့မှာကျွန်တော်တို့ကကျွန်တော်အိန္ဒိယပြည်ဖြစ်တဲ့အင်အားကြီးပြည်နိုင်ငံရဲ့ဟိုထောက်ပံ့ကူညီမှုတွေကိုလည်းဆေးဆိုးရတခြားတို့ကဒီကဲအပြည့်နိုင်ငံနဲ့ပဲဆက်ဆံရေးကောင်းဖို့ပြောက်ထည့်ရဲ့လို့ပြည်တယ်အဲ့ဒါနဲ့အတူပါလေပါလာလဲဆိုကျွန်တော်နိုင်ငံမှာတရားကြံတာပဲဆိုင်ရာအစယူနီယံတို့ကလည်းအားလုံးဒီကအပြုချက်ချက်ဒီလိုလည်းဖြစ်နေတာကျွန်တော်တွေ့ရတယ်။အဲတော့ကျွန်တော်တို့နိုင်ငံလူနိုင်ငံမျိုးအနေနဲ့အပြုတည်တဲ့ဒီဆက်ဆံရေးကောင်းဖို့ဆက်ဆံမှာဖြစ်လို့အနောက်ယောဘနိုင်ငံတွေအထူးသဖြင့် American ပေါ့နော်။အဲ့နိုင်ငံတွေလည်းကျွန်တော်ဆက်ဆံကောင်းဖို့ပြီးဆောက်ပြီးထားနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။လာမယ့်ဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာလည်း American ရဲ့အကူအညီတွေဆက်ပြီးလိုအပ်နေဦးမှာဖြစ်တယ်လို့လည်းကိုအောင်သူငင်းကပြောပါတယ်။
တော်ဒီချိန်မှာကတော့ကျွန်တော်မြင်ကပုံပြီးရေးပါတာကတော့ကျွန်တော်တို့အခုဒီမိုကရေစီအစဉ်အကြောင်းရေးဆက်လာနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီလိုအားကြီးလိုပါတယ်ဒီတစ်ခါတော့ဒီပညာဆိုင်ရာအစီအစဉ်ဒါကစီးပွားရေးကျန်တဲ့လားစီးပွားဖို့နဲ့နောက်တစ်ခါကျတော့ကျန်တဲ့ဟိုကျွန်တော်တို့ရုပ်ပိုင်းဆိုင်ရာအစီအစဉ်တွေလည်းလုပ်ပါတယ်တော့ဒီအတိုင်းမှာတော့ဒီအမေရိကန်ပြည်အောင်ကြီးကပြောမယ်ဆိုရင်တော့ဟိုဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ပြစ်ထားလို့မရဘူးတကယ်ဆက်ပြီးတော့အားကိုးရအောင်ပေါ့
နိုဝင်ဘာလ19ရက်နေ့မှာအထက်လွှတ်တော်မှတင်သွင်းခဲ့တဲ့မြမအရေးအဆိုပြုချက်နဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။မကြသေးခင်ကကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေဟာမြမနိုင်ငံအနာဂတ်အတွက်မျှော်လင့်ချက်တွေကိုမြင့်မားစေခဲ့ပြီးတစ်ချိန်တည်းမှာပဲမြမအစိုးရအနေနဲ့ပြည်သူတွေရဲ့လူအင်ဆန္ဒကိုအကောင့်ထည့်ဖော်ဖို့မြ мян ဆန်ဆန်နဲ့စနစ်တကျလွှဲပြောင်းပေးရေးဆက်လက်ဆောင်ရွက်ရေးဟာအလွန်အရေးကြီးတယ်လို့ Mitch McConnell ကပြောပါတယ်။ဒီမြမအရေးဆုံးချက်ချက်ဟာရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်ဦးဆောင်ခဲ့တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအတိအမှတ်ဂုဏ်ပြုတာဖြစ်ကြောင်းနဲ့လုပ်ဖော်ကင်ဘက်အမေရိကန်လွှတ်တော်အမတ်တွေအနေနဲ့လည်းမြန်မာနိုင်ငံမှာအာဏာလွှဲပြောင်းရေးငြိမ်းငြိမ်းချမ်းချမ်းနဲ့မြ мян ဆန်ဆန်ဖြစ်အောင်ဝိုင်းဝန်းတိုက်တွန်းကြဖို့ John McCain ကလည်းပြောကြားခဲ့ပါတယ်ရှင်